မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတောင်းဝတ်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုဘင်္ဂလားဒေ့ရှ်ကစောင့်နေတယ်လို့တာဝန်ရှိသူတွေကကြေကွာပြီးနေမှာပြောပါတယ်။လောလောဆယ်မှာနေဇာလျှော့ကပြန့်ကျင်းနေတဲ့စခန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်စကားဒေတာကဗဟိုစခန်းတစ်ခုတွေကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဒေယံရယ်ကူညီကလေးဆရာဝန်ကြီးမူဖာဇာဟူစိန်ချောဒရီမာယာကကြေကွာပြီးနေမှာပြောပါတယ်။ပြောင်းရွှေ့တာပြီးသွားရင်တခြားစခန်းတွေအားလုံးကိုပိတ်ပစ်မယ်လို့လည်းဝန်ကြီးချောဒရီကပြောပါတယ်။ကျွန်တော်တို့ဒီမှာကြက1988ခုနှစ်ကတည်းကဘင်္ဂလားဒေ့ရှ်ကိုရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေအားလုံးကိုတနေရာထဲမှာထားဖို့ဖြစ်ပါတယ်လို့ဝန်ကြီး6တွေက DOE ဘင်္ဂလားဒေ့ရှ်ဘာသာဌာနကိုပြောတာပါ။ဩဂုတ်လကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုနောက်ထပ်လူဝင်သားတွေအလုံးကြီးနဲ့ဝင်လာတာကြောင့်1988ခုနှစ်ကတည်းကရောက်နေတဲ့လူတွေနဲ့ဆိုရင်စုစုပေါင်း8000ကျော်ရှိသွားပါပြီ။လက်ရှိမှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်သတ်မှတ်ထားကြတာကယူဂန္ဒါနိုင်ငံက PDPD ဒုက္ခသည်စခန်းဖြစ်ပြီးလူဦးရေ 2,500 ကျော်ရှိပါတယ်။ကင်ညာနိုင်ငံက Dadaab's ဒုက္ခသည်စခန်းမှာတော့လူကြီး2,400ကျော်ရှိပါတယ်။ဩဂုတ်လ25ရက်မတိုင်ခင်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေအပါအဝင်လူပေါင်းတန်းတော်ကိုကူညီဖို့ရမုံငွေဒေါ်လာ434တန်းလိုမယ်လို့ကုလသမဂ္ဂကတာတာပြီးနေမှာပြောထားပါတယ်။